ငွေထဲမှာမိုးတိထန်စွာရွာသွန်းပြီးရေကြီးပြေရှမ်းနဲ့တန်ခမ်းခဲ့တဲ့ဒေသတွေမှာတောက်သုံးရေဆန့်ပြဿနာအပြင်ကျုံးနေရတဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်ပြီးလှုပ်ဆောင်တင်လာတွေကိုကုလသမဂ္ဂ UNICEF မှာရေနဲ့တန်ရှင်းဆိုင်ရာကျွမ်းကျင်သူဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဇလဘူမိပညာရှင်ဦးညွန့်လင်းကဒီတစ်ပတ်မှာပြောပြပေးပါပါ
သွားတော့နာများတယ်ရာသီဥတုကြောင်းလဲမှုနောက်တစ်ခုဟာဒီမှာသေတော်ရရဲ့အခြေအနေကြောင့်ရုပ်ရဲ့ရေကြီးရေရှမ်းမှုတွေဖြစ်လာတယ်။ဒါပြိုင်တဲ့အချိန်မှာရက်ရွာဒေသတွေရဲ့တောက်သုံးရေသုံးဆွဲရေရေပင်ရင်းတွေအကုန်လုံးသာပျက်စီးကုန်တယ်။နောက်ရှင်နဲ့တဲတွေဝင်နေဒီအမိုက်တရိုက်တွေဝင်နေဆိုတော့အဲ့ဒါရေတွင်းရေကန်တွေပေါ့နော်အဓိကအားဖြင့်ဆိုတော့တောက်သုံးလုံးမရနိုင်တဲ့အဆင့်ဒီပျက်စီးသွားတယ်။အဲဒါပြင်ကျွန်တော်တို့အရင်နာကင်းစစ်တုံးကအချိန်နေနဲ့ကွာခြားချက်ကတော့နာဂစ်စစ်တုံးကဒါပင်လယ်ရေဝင်တာပေါ့နော်ပင်လယ်မုန်တိုင်းဒီရေပေါ့မုန်တိုင်းဒီရေဝင်တဲ့အတွက်အဓိကရေတွင်းရေကန်တွေမှာရေကန်ဝင်ရောက်ပြီးတော့ဒီရေကန်မျိုးပြန်လည်ပြည့်ပြင်းတဲ့အခါမှာပုံပြုတ်ခက်ခဲတယ်အခုလက်ရှိအချိန်နေနဲ့ဆိုရင်တော့ဒါကနည်းနည်းကွာတာပေါ့လေကျွန်တော်တို့ဒီမှာတော့ရေလို့အမိုက်တရရွှွန်တော်ဒီတဲတွေကိုပယ်ရှားရတာပေါ့ဒီခိုင်လိုနေရာမျိုးမှာတိတ်ပင်လယ်ကမ်းရိုးတန်းနဲ့နှီးစပ်တဲ့နေရာမျိုးတွေမှာတော့နည်းနည်းဝင်တဲ့ဟာတွေရှိကောင်းရှိနိုင်တယ်။ဒါပေမဲ့ကျွန်တော်တို့သိရတော့ကတိတ်အများကြီးမဖြစ်နိုင်ဘူ
း။ဆိုတော့ဒီတောက်သုံးရေဒီပြဿနာကတောက်သုံးလို့မရတဲ့ရေကိုသုံးအောင်လုပ်တဲ့အခါမှာဟိုဘယ်လိုအဆင့်နေရှိပါလဲ
။ကျွန်တော်ဒီရုပ်ကြီးရဲ့သဘာဝဘေးအန္တရာယ်ဖြစ်တယ်ဆိုရင်ဒီရေနဲ့တန်ရှင်းရင်မှာဒီတောက်သုံးရေကဒါအဓိကပေါ့။တောက်သုံးရေကိုကျွန်တော်အရင်ဆုံးပေးဖို့လူတွေရဲ့ရှင်သန်နိုင်မှုအတွက်ကြီးရအရေးကြီးတာကိုလက်တလုံးမှာတော့ဒါနိုင်ငံတိုင်းမှာများသောအားဖြင့်ကျွန်တော်တို့ဒီတောက်ရည်တန်းပေါ့နော်တောက်ရည်တန်းကိုတော့ကျွန်တော်တို့ကဒါချက်ချင်းလည်ငင်းပြေးတယ်ဒါရက်ပိုင်းအတွင်းဒါတက်ရှင်သန်နိုင်မှုအတွက်ပေါ့နောက်တစ်ပိုင်းမှာဗာလဲဆိုတော့ဒီရည်ကိုတန့်စင်နိုင်အောင်တန့်စင်နိုင်တဲ့ပစ္စည်းတွေကျွန်တော်တို့ပြေးတယ်တန့်စင်နိုင်တဲ့ပစ္စည်းဆိုတာနောက်နေတဲ့ရည်ကိုကြည့်အောင်နောက်တစ်ခုကဇီဝပုံမှာရှိနေတဲ့မတန့်ရှင်းတဲ့ရေကိုတန့်ရှင်းအောင်ဒီကလိုရင်းရှိခတ်ဖို့ပေါ့နော်ဆိုတော့အဲ့ဒါတွေဒုတိယအဆင့်လောက်အောင်လုပ်ကြည့်ပါပဲတကယ်လို့ဖြစ်နိုင်ရင်ပေါ့နော်ဒီရေတန့်ရှင်းတဲ့ဆက်တွေကိုအခက်ချာကြတဲ့နေရာတွေမှာသူသည်ဒုက္ခတဲ့စခန်းတွေကဲစီစခန်းတွေပေါ့ဒါဆိုအဲ့ဒီမှာရေတန့်ရှင်းဆက်တွေထားပြီးတော့တန့်ရှင်းတဲ့တောက်သုံးရေအောင်ကျွန်တော်ဆောင်ရွက်ပေးရပါတယ
်ဒီညမှာပေါ့နော်ဒေတာရင်းကတနိုင်လုပ်လို့ရတဲ့အနေထားမျိုးရောရှိပါလား
အဲတချို့တိတ်ပြီးတော့အလံဝေးတဲ့နေရာတွေရှိတယ်ပေါ့နော်ကိုဟာကိုရေကိုကြည့်အောင်လုပ်ဖို့ပေါ့ဒီချွညွန်ပါနေတဲ့ရေကိုကြည့်အောင်လုပ်ရမယ်ဒီရေကြည့်သွားရင်ခုနတောက်သုံးနိုင်တဲ့အဆင့်ရောက်အောင်ဒါရေကိုပုံမှန်တန့်စေအောင်အဓိကကတော့ဒါတန့်နိုင်တဲ့နည်းရတော့ကျွန်တော်တို့ကြိုချက်ချင်းပေါ့တော့ကြိုချက်တာလဲတနည်းအားဖြင့်ပုံမှန်တန့်စေနေနောက်တစ်ခုက clothing ဖြည့်ခတ်တာပေါ့ UNICEF တို့ဒီ UN အဖွဲ့အစည်းတွေကတော့ chlorinate လုပ်တဲ့ဒါမှဒီ ecotech ဆိုတဲ့ရေတန့်ဆေးပြားတွေကိုကျွန်တော်သုံးတယ်အခုဒီဘက်ပိုင်းမှာ World Vision တို့ channel NGO တွေကလည်းဒီ PNG ဆိုတဲ့ဒီတန့်စင်နဲ့ဆေးတုပ်ပြီးပို့ရတယ်အခုကျွန်တော်အမြင်ပြောရရင်တော့ဒီ Equatex ဆက်ဆိုင်ဒီ PNG ကပို့ပြီးအခုလက်ရှိအခြေအနေမှာလက်တွေ့မှာအသုံးဝင်နေပါတော့။ဒါကြောင့်လဲဆိုတော့ तू ကရည်ကြီးတဲ့ဆေးနဲ့ chlorine ပါတယ်နှမျိုးခါရဲပါတယ်။အဲ့တော့ကျွညွန်နောက်ကြည့်နေတဲ့ရည်ကိုကြည်သွားအောင်လုပ်နိုင်တယ်။ကြည်သွားအောင်လုပ်နိုင်တာဘာကြောင့်လဲဆိုတော့ဒီမှာ aluminum sulfate ပါတယ်။အဓိကတော့ကြောက်ချင်ပေါ့နော်။ကြောက်ချင်နဲ့ကြည့်တော့အောင်လုပ်တယ်ကြည့်တော့ဒီဟုတ်တခါတူမှပါတဲ့ chlorine နဲ့ကျွန်တော်ပုံမှန်တက်စင်ပြေးတယ်အဲ့တော့နာယူဝက်ဒါ45မိနစ်လောက်အတွင်းမှာလူတောက်သုံးနိုင်တဲ့အဆင့်တီချက်ချင်းရောက်သွားနိုင်တယ်တော့သူကတော့ပစ္စည်းလက်လန်းမီတဲ့နေရာမျိုးပေါ့လက်လန်းမမီတဲ့နေရာမျိုးဆိုရင်တော့ဒီဒေတာမှာရှိတဲ့တဲကြမ်းဒါမှမဟုတ်လို့ရှိရင်လည်းကျွန်တော်တို့မီးသွေးပေါ့တော့အဲ့လိုဟာမျိုးကိုကိုဟကိုတနိုင်တပိုင်းလုတ်ပြီးတော့ကျွန်တော်ရေကိုတန့်စင်အောင်ဆစ်မယ်ရှိလို့ရတဲ့ရေကိုကျူပြီးတော့ဒါတောက်သုံးမယ်ဆိုရင်ဒါတန့်ရှင်းတဲ့တောက်သုံးရည်ရရှိနိုင်ပါလေ
။ဟုတ်အဲ့လိုလုတ်တဲ့ခါမှာဘလို့ပုံစံနဲ့ဒီတဲချမ်းလို့မီးသွေးလို့ကိုရေစစ်အိုးဖြစ်အောင်လို့လုတ်တဲ့နည်းလေးနဲ့ပြောပြပေးပါလား
။အဓိကတော့ကျွန်တော်တို့ရေစစ်အိုးကဒီ plastic ပုံးတွေပေါ့တော်ရောမျိုးရောနေရာတိုင်းမှာလွင်းလင်းတကူရှိနိုင်တယ်။နော် plastic ပုံးပဲဖြစ်ဖြစ် plastic ရေပုံးပဲဖြစ်ဖြစ်တခုပေါ့။အဲ့ဒါကိုနော်အောက်ချိန်မှာအပေါက်ကလေးတွေဖောက်မယ်ပေါ်ပြီးတော့တန့်စင်တဲ့ဖြင်အဝတ်လိုတာမျိုးခြည်တဲ့အဝတ်တစ်ခုခုပေါ့နော်တန့်စင်တဲ့အဝတ်ကိုခံပြီးတော့အပေါ်ကနေပေးကြအဲဒါမှမဟုတ်လို့ဆိုရင်ကျွန်တော်တို့မီးသွေးပေါ့မီးသွေးတုပ်ပတ်လောက်ကျွန်တော်ဖြည့်မယ်ဖြည့်ပြီးတော့အဲ့ဒီပုံမှာရှင်ပါနေတဲ့ဟာလာနောက်ကြည့်နေသည်ကြီးကိုအဲ့ဒီပုံကနေ down train line လို့ရှိရင်ဟုတ်ချေကျွန်တော်တို့ကြည်လင်နဲ့ရေကိုရရှိမှာဖြစ်ပါတယ်ဆိုတော့အဲ့ဒီရေကိုမှကျွန်တော်တို့ကျူချက်ယူတော့လကောင်းဒါမှမဟုတ်လို့ရှိရင်လည်းခုနပြောတဲ့ aqua tap ဆိုပါတော့ chlorine နဲ့ပါတော့ခတ်ပြီး tension နဲ့တောက်သုံးရအောင်ဆောင်ရွက်နိုင်ပါတယ
်ဆိုတော့နောက်ဆက်တွဲအန်ဒီရီအနေနဲ့ဒီရေကြီးရေရှမ်းနဲ့ဒီတဘာဝအန်ဒီကြောက်တဲ့နေရာတွေမှာဒီရေတန့်ပြဿနာပြင်ပေါ့နော်တတိတခြားကြုံရနိုင်တဲ့နောက်ဆက်တွဲအန်ဒီရီကဘာတွေရှိပါလဲ
အဓိကတော့ကျွန်တော်တို့ရေပြင်းရတာတန်ရှင်းပေါ့နော်တန်ရှင်းဆိုတာဒါအညစ်အကြေးစွန့်တာပေါ့ဘာလို့ရေပြင်းကြီးဖြစ်သွားပြီဆိုလို့ရှိရင်ဒါအညစ်အကြေးစွန့်လာရင်ဒါအမတန်အန္တရာယ်များတဲ့နေရာပေါ့နော်လာဝုန်းရှုံဝုန်းပြယောဂါတွေလည်းဖြစ်နိုင်တယ်အခြားအခြားသောယောဂါတွေလည်းမစင်လို့ဒီအညစ်အကြေးတွေကလည်းဖြစ်နိုင်တဲ့ယောဂါတွေကျွန်တော်တို့ကုသပြန့်ပွားနိုင်တယ်ဆိုတော့အဓိကကအညစ်အကြေးစွန့်ပစ်တာကိုထိမ့်သိမ့်ဖို့လို့ထိမ့်သိမ့်ဖို့ဆိုတာတနေရာထဲမှာစွန့်ပစ်နိုင်ဖို့အဓိကတော့အင်နာတွေကျွန်တော်တို့ရင်လုံးအင်နာတွေဆောက်ပြီးဖို့ဘယ်လိုနေရာမျိုးတွေမှာလဲဆိုတော့ကေစေရေးစခန်းတွေပေါ့နော်လူစုလူဝေးရှိတဲ့နေရာအတိုင်းမှာယာယီကျင်းလုံးအင်းသားတွေနောက်တစ်ခုကမစင်အညစ်အကြေးကိုစနစ်ကျဆုံးပြနိုင်တဲ့အစီအစဉ်တွေကျွန်တော်တို့ဆောင်ရွက်ပေးဖို့လိုပါတယ်ဒါအရေးအကြီးဆုံးအချက်တည်းမှာပါပါတယ
်ဟုတ်ဒါအပြင်ပေါ့နော်ဟိုဘာတွေလှုပ်တင်ပါသေးတယ်လဲနောက်ဆက်တွဲပေါ့နော်တည်တင်တဲ့အချက်ကလေးတွေပြောပြပေးပါဦး
ကျွန်တော်တို့အဓိကဆောင်ရွက်တဲ့နေရာမှာရေနဲ့တန်ရှင်းက၃ချောင်းတောက်ပေါ့တန်ရှင်းနဲ့တောက်သုံးချောင်းပေးရမယ်ကိုတန်ရှင်းရေးကိုဆောင်ရွက်ပေးရမယ်။နောက်အရေးကြီးဆုံးအချက်ကတော့တကူရေးတန်ရှင်းခြင်းအသိပညာပါပဲ။နောက်အဲ့ဒီအသိပညာနဲ့စွာမရှိဘဲနဲ့ကျွန်တော်တို့ဒီဟာတွေကိုထိထိရောက်မကာကွယ်နိုင်ဘူး။ဒီတဘာဝဘေးအန္တရာယ်ကြောက်ရောက်တဲ့နေရာတွေမှာဒီတကွာလုံးနဲ့လည်းဒါအကျုံးဝင်ပါတယ်။ကုညီကယ်ဆယ်ရေးရေရှည်ပြန်လည်ထူထောင်ရေးဒီလိုလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအဓိကကခံစားနေရတဲ့ပြည်သူလူထုစွန့်ဆောင်နိုင်မှုကလည်းအရေးကြီးပါတယ်။စိတ်ဓာတ်အားဖြင့်တော်လည်းကောင်း၊ကိုယ်ကာယအားဖြင့်တော်လည်းကောင်း၊စဉ့်ဉဏ်ခံနိုင်မှုလိုတယ်။အဓိကဒီလုတ်ချင်ကန်ကြီးနဲ့စိတ်ဓာတ်ပေါ့နော်။ဆိုတော့ဘလိုပဲတွင်အားစုတွေပြေးပြေးကပြည်သူလူထုကအဲ့ဒီလိုစိတ်ဓာတ်မျိုးနဲ့ပြန်ပြီးတော့ထူထောင်မယ်ဆိုရင်ပြန်လည်ထူထောင်မှုကလည်းပို့ပြီးတော့ထိရောက်တာ။ဆိုတော့အဲ့ဒါအရေးကြီးဆုံးချက်ဆိုတာကျွန်တော်ပြောရအောင
်။ဦးညွန့်လည်းပြောချချင်တယ်ပဲ။ဒီသတင်းပတ်အတွက်တိတ်တန့်တဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်လာလိုက်ပါစေ။